အမေရိကန်ပြည်ထောင်စုလော့စန်ဂျလိစ်မြို့မှာကျင်းပနေတဲ့အမေရိကတိုက်နိုင်ငံများထိပ်သီးစည်းဝေးပွဲအဖွဲ့ဝင်မှကမ္ဘာစိန်ခေါ်မှုတွေကိုဒေတာရင်းမိတ်ဖက်နိုင်ငံတွေနဲ့အတူဖြည့်ချင်းသွားမယ်လို့သမ္မတဂျိုးဘိုင်ဒန်ကကတိပြုလိုက်ပါတယ်။အမေရိကတိုက်နိုင်ငံတွေရဲ့အနာဂတ်အတွက်ဒီမိုကရေစီလိုအပ်တယ်လို့သမ္မတဘိုင်ဒန်ကမိန့်ခွန်းနဲ့မှပြောကြားခဲ့တာပါ။
As we meet again today in a moment when democracy is under assault around the world,Let us unite again.
ကဘာတဝမ်းမှာဒီမိုကရေစီစနစ်တိုက်ခိုက်ခံရခြင်းမှာအခုလိုတွေးဆမှုကနေစီလုံးကြဖို့နဲ့ဒီမိုကရေစီစနစ်ကအမေရိကသမိုင်းကိုပုံဖော်ယုံတယ်မကပဲအမေရိကအနာဂတ်အတွက်ဒီမိုကရေစီစနစ်ကမရှိမဖြစ်လိုအပ်တယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောကြားခဲ့ပါတယ်။ကဘာအနောက်ဖက်ချမ်းမှာရှိတဲ့အမေရိကတိုက်နိုင်ငံတွေကြားစီးပွားရေးပူးပေါင်းဆောင်ရွက်မှုခိုင်မာလာအောင်လုပ်ဖို့လဲသမ္မတဘိုင်ဒန်ကကတိပြုခဲ့ပြီးစီးပွားရေးတာယာဝါပြောစီရေးမိတ်ဖက်သဘောတူညီချက်အစ်ကိုလည်းကြီးညာအဆိုပြုခဲ့ပါတယ်စီးပွားရေးကိုအောက်ခြေကစတိုးတက်အောင်အထောက်အကူဖြစ်မဲ့သဘောတူညီချက်ဖြစ်တယ်လို့ပြောကြပါတယ်အမေရိကတိုက်အလဲပိုင်းကနေအမေရိကန်ပြည်ထောင်စုစီကိုတရားမဝင်ရွှေပြောင်းအခြေချဖို့ကြိုးစားသူတွေလာရောက်နေတဲ့ပြဿနာရှိနေချိန်မှာဘေးကင်းအောင်ကြုံပြီးတော့စနစ်တကျဖြစ်တဲ့နိုင်ငံရွှေပြောင်းအခြေချမှုကအမေရိကန်ပြည်ထောင်စုအပါအဝင်အားလုံးရဲ့စီးပွားရေးအတွက်ကောင်းပေမဲ့တရားမဝင်ပြောင်းရွှေ့အခြေချတာကိုတော့လက်မခံနိုင်ဘူးလို့အမေရိကန်သမ္မတကဗိုလ်ထုံးနေတော့ကမင်ကွန်းနဲ့မှပြောကြားခဲ့ပါတယ်အမေရိကတိုက်နိုင်ငံတွေတာယာဝါပြောဖို့နဲ့တရုတ်ရဲ့ဩစာလွှမ်းမိုးမှုကိုချိန်ခွင်ရှာညှိနှိုင်းဖို့အတွက်ဒီထိပ်သီးစည်းဝေးပွဲကိုကျင်းပနေတာပါအမေရိကတိုက်နိုင်ငံတွေအတွက်စီးပွားရေးဆိုင်ရာကူညီထောက်ပံ့မှုတွေကိုသမ္မတဘိုင်ဒန်လာမယ့်ရက်ပိုင်းအတွင်းကြေညာမယ်လို့လည်းမျှော်လင့်ရပါတယ်ဒီထိပ်သီးစည်းဝေးပွဲကိုလူခွင့်ရေးမှတ်တမ်းမကောင်းတဲ့ကျူဘာ၊ဗင်နီဇွဲလားနဲ့နီကရာဂွာနိုင်ငံတွေကိုမဖိတ်ကြားတဲ့အတွက်မက္ကဆီကို၊ဂွာတီမာလာအပါအဝင်အမေရိကတိုက်နိုင်ငံတချို့ကခေါင်းဆောင်တွေကသပိတ်မှောက်ပြီးမတက်ကြပါဘူးရှင်